ကွန်ဝက်ကာလာအတွင်းဆက်ရောအလုပ်ယုံတွေမှာအလုပ်သမားရှော့ချမှုတွေကဆက်လက်များနေတဲ့အကြောင်းကိုပြောပြပါမယ်ကျွန်မအကနွန်ပါပဲခူးတိုင်းထဲကလေပတ်လောက်ကင်နေတဲ့ဖနက်ဆက်ရုံတစ်ခုမှာအော်ရာမှားယူမှုရောနေခြင်းနဲ့ကောင်ကျန်းပြက်စီပြက်လက်မှုကိုအကြောင်းပြပြီးအလုတ်သမိုင်းအင်အား2500လောက်လျှော့ချဖို့လှုံ့ဆော်နေတယ်လို့အလုတ်သမိုင်းအရေးလှုံ့ရှားသူတွေက VOA ကိုပြောပါတယ်ကွန်ဝက်ကာလာဆက်ရုံတချို့မှာအလုတ်သမားတွေကိုအများအပြားလျှော့ချလိုက်တယ်လို့အခုဆက်လက်လျှော့ချဖို့လှောက်ဆောင်နေတဲ့ဆက်ရုံတွေရှိတဲ့အတွက်အလုတ်သမားအများစုကအလုတ်လက်မဲ့နဲ့ရင်ဆိုင်လာနေရတယ်လို့ပဲခူးမြို့နယ်အလုတ်သမားအဖွဲ့အမှုဆောင်ဒေါ်ဝေဝေလွင်ကပြောပါတယ
်အခုလာမဲ့တစ်လပိုင်းကြီးစားလို့အင်္ဂလိပ်ရှူဖနန်းချုပ်တဲ့ဆက်ရုံပေါ့နော်ဒါရင်တော့ဆိုရင်နှစ်ပေါင်း15နှစ်လောက်တော့ရှိနေပြီပေါ့ရက်တည်ခဲ့တာပေါ့နော်ဒီဘကိုးတနိုင်ငံလုံးမှာဆိုလဲအကြီးဆုံးလို့တော့ပြောလို့ရတယ်ရှင်စက်ရုံလေ2500လူကြီး2500ရှိရဲဆိုတော့ပုံများနေပြက်လက်တာတို့ဟိုမမာယူတော့တာမျိုးလို့ပေါ့နော်အော်ဒါတွေမမာယူတော့မျိုးလို့အဲ့လိုမျိုးတွေပြောပြီးတော့ပိတ်တာပိတ်သိမ်းတော့မယ်အနေထားမှာရှိရဲရှင
်ဟိုတလပိုင်းနေစားပြီးတော့ရောက်1000ချော့မယ်2လပိုင်းမှာ1000ချော့မယ်3လပိုင်းမှာ900ချော့မယ်ဆိုတော့2500ပေါ့လူကြီးအလုတ်လက်မဲ့ဖြစ်ဖို့လည်းရှိပါလိမ့်ရှင
်အလုတ်တက်နေတဲ့အလုတ်သမားတွေကိုအရင်ရှော့ချမှာဖြစ်ဖြစ်အတော့လိုက်ရှော့ချမှာဖြစ်တာကြောင့်အလုတ်သမားတော်တော်များများအခက်ကြုံနေရတယ်လို့လည်းပြောပါတယ်ပဲခူးတိုင်းမှာကိုဝိတ်ကတ်ယောဂါကာလအတွင်းအလုတ်သမားတွေကိုဆက်တိုက်လျှော့ချခံနေရပြီးအလုတ်သမား2000လောက်လျှော့ချခံရလို့အလုတ်ရှင်အလုတ်သမားပြဿနာတွေကိုဖြေရှင်းခဲ့တာရှိတယ်လို့လူဝေမှုကြည့်ကြရေးနဲ့လူဆိုအားအယဲ့မြင့်ဝန်ကြီးဦးထွန်းထွန်းဦးကပြောပါတယ
်ကိုမှာတော့ဘူးလို့ဆက်ယုံနေမှာရှိတဲ့အလုတ်သမားတွေကဟိုလျှော့တာပေါ့နော်တချို့ဆက်ယုံနေအရင်1000ရှိတယ်ဆိုရင်တစ်ဝက်လျှော့တာရှိတယ်သုံးပုံပုံတစ်ပုံလျှော့တာရှိပါအဲလုံယုံဥရင်နဲ့အညီပေါ့နော်ဥရင်နဲ့ညီလျှော့တော့သူတို့ notice တလားပေးပြီးတော့လျှော့တာအာအဲ့ဒါတွေကတော့ကျွန်တော်တို့ဒီဥပဒေနဲ့ညီချော့ချတဲ့အတွက်ပြဿနာမရှိပါဘူး။တော့တော်ပကိုးမှာလုံသမားချော့ချတာအကုန်လုံးပိတ်သွားတဲ့စက်ယုံတော့မရှိသေးပါဘူး။လုံသမားအနေငယ်ချော့ချတဲ့စက်ယုံတွေရှိပါတယ်။ဟောကျွန်တော်ဥပဒေနဲ့ညီကျွန်တော်ကဒီသူတို့နေနာကြီးတွေပေးတဲ့အတွက်လုံသမားတွေဘက်ကလည်းပဲဒီဥပဒေနဲ့ညီပေါင်းရတဲ့အတွက်ဒီတက်ဆိုင်ရာဌာနနဲ့အလုပ်ရှင်နဲ့အလုပ်သမားနဲ့အကုန်လုံးဟိုတက်ဆိုင်ရာဥပဒေနဲ့ညီပေါင်းရတဲ့အတွက်လောဆယ်တော့ကျွန်တော်ဒီမှာကြီးမားတဲ့ပြဿနာမရှိပါဘူး။
ပဲခူးတိုင်းမှာတော့အကြီးစားဆက်ရုံ64ရုံအသေးစားဆက်ရုံက100ဝန်းကျင်လောက်ရှိပြီးအလုပ်သမားက6000ရှိပါတယ်ဆက်ရုံအလုပ်ရုံပိတ်သိမ်းခြင်းယာယီရပ်ဆိုင်ခြင်းစသဖြင့်ဘလို့အကြောင်းကြောက်ဖြစ်စေလုပ်ငန်းရှင်ကအလုပ်သမားတွေကိုတရားဝင်ကြိုတင်အသိပေးဆောင်ရွက်ရမှာဖြစ်တယ်လို့ဝန်ကြီးဦးထွန်းထွန်းဦးကပြောပါတယ်အလောက်ရောင်အလောက်သမားဥပဒေအတိုင်းဆောင်ရွက်ရမှာဖြစ်လို့မလောက်ဆောင်တဲ့လုပ်ငန်းရှင်ရှိပါကအရေးယူသွားမှာဖြစ်တယ်လို့ဝန်ကြီးဦးထွန်းထွန်းဦးကပြောပါတယ်မြန်မာနိုင်ငံကိုဗစ်ကပ်ရောဂါဖြစ်ပေါ်တဲ့အချိန်ထဲမှာလုပ်ငန်းရှင်တွေကရုတ်တရက်ဆက်ရုံပိတ်သိမ်းတာအလောက်သမားတွေကိုရှော့ချတာစတဲ့ဖြစ်စဉ်တွေရှိနေပြီးအလောက်သမားအတော်များများစားဝတ်နေရတဲ့အကျပ်သေးနဲ့ရင်ဆိုင်နေကြရတယ်လို့လည်းအလောက်သမားအချင်းချင်းရိုင်းပင်းကူညီရေးအဖွဲ့ LHEO အငင်းပွားမှုဖြည့်ရှင်ရေးတာဝန်ခံတောခခကပြောပါတယ
်အခုဟာကျတော့ရုတ်တရက်လူသားလျှော့တဲ့ရုတ်တရက်ဆက်ရုံပိတ်သိမ်းနေဆိုတဲ့ကိစ္စကြီးကဒါအမတန်ရက်စလွန်နဲ့ဒီမှာတော့တစ်ဖက်ကဥပဒေအရလည်းတည်တည်ချာချာမစည်းပြတ်နိုင်တယ်လို့တစ်ဖက်မှာလူမှုတရားမျှတမှုအရလည်းဒါအမတန်ဆိုးဝါးတဲ့လူမှုတရားမျှတမှုတွေဆိုအမတန်ဆိုးဝါးတဲ့ဖြစ်စဉ်တွေဖြစ်တဲ့အလုပ်သမားတွေကအခက်အခဲအများကြီးဖြစ်တယ်သူတို့မှာဟိုလာစဉ်ပေါ့နော်စာဝတ်နေရေးတွေရှင်းဆောင်ရနေရတဲ့အကျိုးကိစ္စတွေရှိတယ်နော်ပြီးတော့ဟိုဒီတနေ့လုံးမှာတနေ့စားကဒီအခြေခံလူသမားတွေဖြစ်တယ်လို့နော်အများကြီးအခက်အခဲဖြစ်ပါတယ်အထူးသဖြင့်ဒီအမျိုးသမီးတွေဦးဆောင်နေတဲ့အိမ်ဆောင်ရေးတွေနော်ပြီးတော့ဒီကလေးမိခင်တွေပေါ့နော
်အလုပ်သားလျှော့ချခြင်းနဲ့ပတ်သက်လို့ဥပဒေမှာတည်တည်ကြကြပြဋ္ဌာန်းထားတာမရှိတာကြောင့်ကွန်ဝက်ကာလာမှာလုပ်ငန်းရှင်တွေကအခွင့်အရေးယူပြီးလှုပ်သားလျှော့ချမှုကိုအများကြီးလှုံ့ဆော်လာတယ်လို့လည်းအလုပ်သမားအရေးလှုံ့ရှားသူတွေကဆိုကြပါတယ်။အလုပ်လက်မဲ့ဖြစ်သွားတဲ့အခြေခံလှုပ်သားအများစုမှာအထူးသဖြင့်စိုက်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာတွေပုံမထိခိုက်လာတာကိုယ့်ကိုယ်ကိုအဆုံးစီရင်သွားတဲ့လူတွေလည်းရှိတယ်လို့လည်းတောခခကပြောပါတယ်။အလုတ်သားအင်အားလျှော့ချတာအလုတ်ထောက်ခံရတာစတဲ့အလုတ်သမားပြဿနာနဲ့ပတ်သက်လို့တက်ဆိုင်ရာကြီးကြပ်ဌာနထံတိုင်ကြားခဲ့ပေမဲ့တာဝန်ရှိသူတွေကဖြေရှင်းဆောင်ရွက်ပေးတဲ့နေရာမှာအားနည်းနေဆဲဖြစ်တယ်လို့အလုတ်သမားနဲ့အလုတ်သမားအရေးလှောက်ရှားသူတွေကပြောကြပါတယ်ရှင်။ကျွန်မအကနွန်ပါရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။